ထိုင်းနိုင်ငံမှာဝင်ကြီးချုပ်သစ်ရွေးချယ်ဖို့မတ်လတဲ့ကျင်းပမယ်ရွေးကောက်ပွဲမှာတော့ထိုင်းတော်ဝင်မင်းသမီးဝင်ရောက်ရှင်ပြိုင်မှုကြီးညာခဲ့ပေမဲ့ဘရင်ရဲ့အမိန့်နဲ့ပယ်ဖျက်လိုက်ပါတယ်။ဘရင်မဟာဝဇီယာလောင်ကွန်ရဲ့အမတော်ဖြစ်သူရွေးကောက်ပွဲဝင်ဖို့ရုတ်တရက်ကြီးညာလိုက်တဲ့အပေါ်မှာတော့ထိုင်းလူလူကြားအံ့ဩသင့်ခဲ့ကြတဲ့လို့ကြိုးစိုးသူတွေလည်းရှိခဲ့ကြတာပါ။ထိုင်းနိုင်ငံရဲ့နောက်ဆုံးအခြေအနေကိုတော့ကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်ရှင်။
ထိုင်းနိုင်ငံမှာမတ်လ24ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲမှာအသက်68နှစ်အရွယ်တော်ဝင်မိသားစုဝင်ဥပိုရတနာမဟီရောဝင်ရောက်ရှင်ပြိုင်မယ်အကြောင်းကြေညာလိုက်ပြီမလဲဘရင်မဟာဝါဂျီယာလောင်ကွန်ကအမိန့်ထုတ်ပြန်တားမြစ်လိုက်တဲ့အတွက်ပြည့်ပြည့်သွားပါပြီ။တော်ဝင်မိသားစုဝင်တူနိုင်ငံရေးလှုပ်တာဟာမသင့်တော်တယ်လို့အခြေခံဥပဒေနဲ့မညီတဲ့အကြောင်းမနေ့နောက်ပိုင်းမှာပဲဘရင်ကအမိန့်ထုတ်ပြန်လိုက်တာပါ။ထိုင်းရက်ဆာချပါတီကိုကူစားပြုပြီးမင်းသမီးဥပိုရတနာရွေးကောက်ပွဲမှာရှင်ပြိုင်မှုကြေညာလိုက်တဲ့အပေါ်မှာတော့ဘန်ကောက်မြို့ကတန်ဖွန်တက်တူလိုဝမ်ပန်တသာကျူဆူသူတွေလည်းရှိခဲ့ပါတယ်
။ဒီငတ်ဒီကြိုင်နေတာကတ
က်ကကျမတကယ်ပဲဝမ်းသာပါတယ်။အံ့အားလည်းတက်မိပါတယ်။သူနိုင်ငံရေးလုံးမယ်လို့မထင်ခဲ့မိပါဘူး
။မင်းမီဥပိုရတနာတော်ဝင်မိသားစုဝင်ဖြစ်ပေမဲ့လွတ်လပ်ပွင့်လင်းသူအောက်ခြေစိမ်းနားလည်ဆက်ဆံတက်သူဖြစ်နေလူသိများပါတယ်။အမေရိကန်ပြည်တော်စု Massachusetts ဆက်မှုတက်သူမှာတင်ချာနဲ့ဇီဝဓာတုဘာသာရပ်တွေကိုသင်ယူခဲ့ပြီးကယ်လီဖိုးနီးယားတက်သူကနေလူလူချမ်းမာရေးမဟာဘောရထားသူလည်းဖြစ်ပါတယ်။ပညာရတူလည်းဖြစ်အရေးချင်းပြဝသူလည်းဖြစ်တာကြောင့်ပါတီကူစားပြုရှင်ပြိုင်မှုရွေးချယ်ခဲ့တာဖြစ်ကြောင်းလဲထိုင်းရဆာချက်ပါတီကကြေညာထားတာပါရုတ်တရက်ကြေညာချက်ပေါ်ဘန်ကောက်မြို့ကဆာရာဝတ်ဆွမ်ဂရုံတို့လိုထိုင်းလူလူချမ်းမာလဲအားတင်ခဲ့ကြပါတယ
်အပ်ตกใจนิดนึงครับเพราะว่าก็เป็นบุคคลที
่จำมีပါတယ်ဒီလိုဝင်းကြီးချုပ်ယာတုကိုဝင်ပြိုင်မယ်လို့ဘယ်သူမှလည်းထင်မထားမိပါဘူး
ဒါပေမဲ့လည်းမင်းသမီးဥပိုရတနာရွေးကောက်ပွဲမဝင်ဖို့ဘရင်အမိန့်ထွက်လာခဲ့ပြီးနောက်မှာတော့ပါတီကလည်းအမိန့်အတိုင်းလိုက်နာမယ်အကြောင်းကြေညာခဲ့တာပါထိုင်းတော်ဝင်မိသားစုနဲ့စစ်တပ်ကိုလူလားသူတွေနဲ့ထိုင်းဝန်ကြီးချုပ်အောင်တက်ဆင်ရှင်နာဝတ်ကိုထောက်ခံသူတွေကြားနိုင်ငံရေးအပြိုင်မှုတွေကြောင့်သဘောထားကွဲလွဲမှုတွေသူထွက်တယ်ုံပြစ်ခတ်တွေကြုံခဲ့ရဘူးတဲ့ထိုင်းနိုင်ငံမှာတော်ဝင်မိသားစုဝင်မင်းသမီးတူဝန်ကြီးချုပ်ဖြစ်ရှင်ပြိုင်နာဟာတင့်မြတ်ရေးကိုဥတည်နိုင်မယ်လို့ဝန်ရတာစရိကန်ချုံတို့လိုဘန်ကောက်မြို့ကနေကမျှော်လင့်ခဲ့ကြတာပါ
หนูคิดว่ามันเป็นไปในทางบวกนะคะว่าแบบ
ถ้าก็อปุตบ้อส่องเนี่ยดุ๊ยับป่ะณเพ็จจ้ามาตะเพ็จๆกูเว้ยหนูริยื้อเสียไม่รู้หรอกว่ะอู้สู้ยิงยื้อเฉยเสียตะคู่โตลาได้ด้วยท้ายหนูรู้จ้ามาเนี่ยบ้องมะสว่าชื่อนี่ได้ปยัตนาฤด้วยอภีตะคู่แลผิดลาနိုင်นี่ลิ
ပြည်ပမှာတင်းချောင်းနေတဲ့ဝန်ကြီးချုပ်အောင်တက်ဆင်နဲ့ဆက်နွယ်တဲ့နိုင်ငံရေးပါတီကိုကူစားပြုပြီးထိုင်းတော်ဝင်မိသားစုဝင်တူအစင်လာမဟုတ်ပဲရွေးကောက်ပွဲဝင်မှုကြီးညာလိုက်တဲ့အတွက်2014ခုနှစ်တုန်းကအာဏာသိမ်းပြီးလက်ရှိမှာလည်းဝန်ကြီးချုပ်တာဝန်ယူထားတဲ့ပရယုတ်ချန်ဦးချဆက်လက်အာဏာထိန်းချုပ်နိုင်မဲ့အလားအလာတွေကိုထိခိုက်နိုင်တယ်လို့လည်းခန့်မှန်းထားကြတာပါစစ်တပ်ရဲ့ကျောင်းနောက်ခံနဲ့ဖွဲ့စည်းထားတဲ့ပါတီကလည်းရွေးကောက်ပွဲမှာဝန်ကြီးချုပ်ဝင်ပြိုင်မယ်အကြောင်းမနေ့ကပဲကြီးညာထားပါတယ်ထိုင်းနိုင်ငံချူလာလောင်ကွန်တက်သူကလုံချုံရင်းနဲ့နိုင်ငံတကာလေးလာရေးဌာနကပမကတီတီနယ်ဖို့ဆူဒီရက်ကတော့ထိုင်းနိုင်ငံရဲ့လောက်ကမှာတုံ့လုံခဲ့ရတဲ့ကြီးညာချက်ကြောင့်မမျှော်လင့်နိုင်တဲ့အကျိုးဆက်တွေရှိလာနိုင်တယ်လို့မြင်ပါတယ်
။ There's a high risk and high liability because if this outcome, this profound earthquake really
အနေရောတောင်မှာကြီးလေးလွန်ပါတယ်။ဘာကြောင့်လဲဆိုတော့ဒီကနေ့အချိန်မှာကြုံလိုက်ရတဲ့နိုင်ငံရေးရိုက်ခတ်မှုကြီးဟာတစ်ဖက်ဖက်ကိုခြားနေပြီးတခြားတစ်ဖက်ကအသာစီးရသွားတဲ့အခြေအနေမျိုးကိုဥတည်သွားနိုင်ပါတယ်။ဒီလိုဖြစ်လာခဲ့မယ်ဆိုရင်နိုင်ငံရေးအဆုံးရောက်တာတွေသဘောထားခွဲတာတွေတွေ့ရမယ်အလားအလာတွေရှိနေပါတယ်။ဒါပေမဲ့လည်းဒါဟာလိုအပ်ချက်လည်းဖြစ်ချင်းဖြစ်နိုင်ပါတယ်။မြုံသုံးကားနဲ့ပဋိပက္ခတွေဥမာတစ်ဖက်နဲ့တစ်ဖက်အေးယူတာထောင်ချတာမျိုးတွေရှိခဲ့တဲ့အတွက်ဒါတွေကိုသင်မုန်းချနိုင်မဲ့ညီညွတ်ရေးမူပေါင်းမျိုးလူကောင်းလူနိုင်ပါတယ်။အစ်စ်ကပြန်ဆပြီးဗတ်မြအောင်လှုပ်တာမျိုးပါ။
1932ခုနှစ်ကစလို့စီမင်းခန့်ပြင်းစနစ်ကျင်းသွင်းလာခဲ့တဲ့ထိုင်းနိုင်ငံမှာတာဝန်မိသားစုတွေကဝန်ကြီးချုပ်ဖြစ်တခါမှတာဝန်ယူခဲ့ဘူးတာမရှိပေမဲ့နိုင်ငံရေးမှာဩဇာရှိဝါကြီးမားပါတယ်ထိုင်းနိုင်ငံမှာတာဝန်မိသားစုတွေပေါ်ပုတ်ခတ်စော်ကားမိရင်ထောင်နဲ့ပြစ်ပေးခံရနိုင်တဲ့ဥပဒေလည်းရှိနေတဲ့အတွက်ဝေဖန်ရင်းနဲ့မကင်းနိုင်တဲ့နိုင်ငံရေးလောကမှာပါဝင်လာတာဟာမျက်တားနဲ့ရှင်ပြိုင်မှုဖြစ်နိုင်ပါမလားဆိုတာကလည်းမေးခွန်းတစ်ခုဖြစ်ရှိနေစေဖြစ်ပါတယ်ခင်ဗျာ